ရခိုင်ပြည်နယ်အတွင်းမကြာသေးခင်ကဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးအရာကြောက်တော်စိုက်ပျိုးရေးသိပ်ပံချောင်းကိုယာယီပိတ်ထားရတယ်လို့ဒေသခံစွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒါ့အပြင်ပညာရေးဝန်ထမ်းတွေကလည်းထိခိုက်မှုတွေရှိနေသလိုလုံခြုံရေးကင်းမဲ့တဲ့အခြေအနေကြောင့်တာဝန်ထမ်းဆောင်ဖို့လည်းဝင်လေနေကြပါတယ်။ပြည်ပခဖြစ်ပွားရာရခိုင်ဒေသအတွင်းတာဝန်ထမ်းဆောင်မဲ့ပညာရေးဝန်ထမ်းတွေအတွက်အထူးအခွင့်အရေးပေးထားရတဲ့အကြောင်းပညာရေးဆိုင်ရာတာဝန်ရှိသူတွေကလည်းပြောပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကစုံစမ်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့စိုက်ပွဲတွေကြောင့်ပညာသင်ကြားရေးခက်ခဲရှိလာနေသလိုတချို့ကျောင်းတွေဆိုပိတ်ဆိုင်ရတဲ့အခြေအနေမှရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကုန်မှာဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်တွင်ပြစ်ခတ်တိုက်ခိုက်မှုကြောင့်ကျောင်းသား400ကျော်ရှိတဲ့ကြောက်တော်စိုက်ပျိုးရေးသိပ်ပံကျောင်းကိုယာယီပိတ်ဆိုင်ရတယ်လို့ကြောက်တော်မြို့နယ်မဲဆန္ဒနယ်ကဒီသုတောကိုဆက်လက်ဦးထွန်းဝင်းကပြောပါတယ်။
ကျောင်းပြည့်သိပ်တယ်ဆိုတော့အကျောင်းပြိတ်ခါတော့တင်ကန်းကြတယ်လို့ပြောမှာပေါ့လေမဟုတ်ဆိုကျွန်တော်တို့အဲ့အရင်ကြီးတာမှဖြစ်နေတဲ့ရှင်ကြီးရှိတယ်ဆိုတော့စာစာမတွေကလည်းစိုးရင်ကြတာပေါ့အဲ့ဒီနားမှာလည်းမချခါဆိုလို့ဒီတက်တော့လာပြီးတော့နေရာယူတာတို့တောင်းဝန်ကြီးကိုဝင်ပြီးတော့လာနေတာတို့ရှိတဲ့အခါကြတော့လေအစိုးရပြီးတော့မှဒါဟိုလိုလိုကြီးနားထားလိုက်တော့ဆိုပြီးတော့မှဒါကိုပြောကြားတယ်ဆိုတော့လာတယ်ဘူလိုလိုကြီးကတော့ကျွန်တော်တို့ကတော့ပြန်တော့ထားတယ်တချို့စာစာမတွေကလည်းစစ်တီကိုပို့ထားတဲ့ရှင်ကြီးတွေရှိတယ်
ဒီဇင်ဘာလကုန်ကကြောက်တော်မျိုးတွင်ပြစ်ခတ်မှုမှာစိုက်ပျိုးရေးသိပ်ပံကျောင်းရဲ့အမိုးကတွေလက်လက်ကြီးစီမံမှုတွေရှိခဲ့ပါတယ်။ဒါပြင်ဒီပြစ်ခတ်မှုမှာကျောင်းရှာမှသူလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သူကဆိုပါတယ်
။ဒီဇင်ဘာ30မှာညနေ9:00ခွဲလောက်မှာပြစ်ခတ်မှုတွေဖြစ်တယ်။ဒါကလည်းကြည့်နေရတော့ဒီနေ့ဒီနေ့တော့ကျွန်တော်တို့အာရီဝဲနင်းစပါပေါ့ဖြစ်တယ်။အဲဒီမှာတော့တစ်ချက်စီတော့အဖွားကြီးတယောက်ရယ်။နောက်ပြီးတော့ဆရာမတယောက်တော့နေရောက်ကျွန်တော်တို့ရရတာလူမျိုးကတော့လုံးဝမသိဘူးစိတ်ကူးတာမှုရှင်နေရတဲ့အခြေအနေရှိတယ်ပေါ့
။ကြောက်တော်မျိုးတွင်ပြစ်ခတ်တိုက်ခိုက်မှုမှာသမတော်ဘက်ကရခိုင်လက်နက်ကန်ဘွဲ့ကပြစ်ခတ်တာလို့ပြောဆိုထားတယ်လို့ AA ဘက်ကတော့သူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုထားပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ရေးအခြေအနေတွေကြောင့်တခြားကန္တရတွေမှာလည်းစိုးရိမ်စရာအနေထားမှာရှိနေပါတယ်။လက်ရှိအခြေအနေမှာပညာရေးဝန်ထမ်းတွေအနေနဲ့ရခိုင်ပြည်နယ်တွင်တာဝန်ထမ်းဆောင်ဖို့ဝန်လေးလာတဲ့အခြေအနေမှာရှိနေပါတယ်။မောင်တော်ခရိုင်ပညာရေးမှူးဥက္ကင်အောင်ကတော့ပြည်ပကဖြစ်ပွားရာဒေသမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေအတွက်တာဝန်ထမ်းဆောင်မဲ့ကာလကိုဒေသလိုက်တာမပေးထားတယ်လို့ပြောပါတယ်
ဒီကိစ္စကတော့ကျွန်တော်တို့မသွားပေးနေတာပေါ့မင်းတို့ရှိလို့အဲ့လိုဆရာဆရာမတွေသွားကြပါမယ်ကျွန်တော်တို့မောင်တော်ဘူးတီတော်ကြတော့ဒေသဆိုင်လက်ကရေးမစားခင်ကြတဲ့ဒေသအခုဒေသပေါ့အဲ့ဒီဒေသတွေကိုတော့တနည်းနည်းလို့ရှိရင်ကျွန်တော်တို့ကြောင်းပေးပါတယ်ဒီနေ့လည်းဒီကိုလူတွေနေရာကိုရှောင်းလို့အဲ့ဒီနေရာမှာနေရာလက်ရှိလို့ကျွန်တော်ပြောဆုံးပြပါတယ်။ကျန်တဲ့ဒေသတွေကြတော့ဒီနေ့ပေါ်ပြီးတော့မောင်းတော့မဟုတ်လို့ရှိရင်ဒီနေ့ဆိုရင်ကျွန်တော်ပြောလို့ရပါတယ်
။စီရေးပฏิပက္ခကာလတွင်ပြည်ရန်ယူဝန်တန်းတို့ကလည်းအေလက်နက်ကန်ဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတပ်မတော်ကနေဖမ်းဆီးမှုတွေရှိနေတာပါ။ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လမှာဗုဒ္ဓတော်မြို့နယ်ကြောက်ရံတိုက်ပွဲပြီးကျောင်းဆရာသူဦးနဲ့စိုင်းတင်တရာတိုက်ပွဲဖြစ်ပွားမှုပြီးကျောင်းဆရာသူအပေါင်းအုပ်ကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးခဲ့ပါတယ်။ဒီကျောင်းဆရာသူဦးကိုဒီဇင်ဘာလမှာပြန်လွှတ်ပေးလိုက်ပြီလို့မောင်တော်ခရယာညာရီမူဦးခင်အောင်ကပြောပါတယ်။ရခိုင်ပြည်နယ်မှာတစ်နှစ်ကြာဆက်ဆက်ဖြစ်ပွားနေတဲ့တိုက်ပွဲပေါ်ရခိုင်ပြည်ကျောင်းသားတပ်မကနဲ့ရခိုင်ကျောင်းသားများတပ်မကတက်ကြွများကြာငုံတို့ကနေလိမ့်လာသုံးသပ်ချက်စာရန်ဆောင်ကိုဒီကနေ့မှာထုတ်ပြန်ခဲ့ပါတယ်။တနည်းဒီပါရှိလာတဲ့ရခိုင်ပြည်နယ်စီရေးပြိပခကာလအတွင်းအရသားတွေထိခိုက်ဒေဆုံးအဖမ်းဆီးခံရမှုရှိနေတဲ့အခြေအနေကိုရခိုင်ကျောင်းသားတပ်မကဗဟိုဥဆောင်ကော်မတီကိုစော်စင်ထွန်းကအခုလိုပြောပါတယ်
။တနည်းကြာတိုက်ပွဲဖြစ်ပွားနေတဲ့စစ်ပွဲအထက်မှာဒေဆုံးတာဒါမှမဟုတ်တပ်ဖြတ်ခံရတဲ့အရသားတွေက120ဝန်းကျင်လောက်ရှိရခင်ဗျ။အဲ့ဒါရရှိမှုတွေကစုစုပေါင်းလိုက်မှဆိုကျွန်တော်တို့230ဝန်းကျင်ရှိရခင်ဗျ။ဖန်ဆီးခံရမှုအရေးအတွက်ကပြန်လည်လာတာရောပြန်မလက်လာပဲအခုအခြားပြောင်းနေရအောင်ဆိုပြီးပေါင်း6ဝန်းကျင်ခံနေရနေပါသေးရှိပါတယ
်ဒီစားကမ်းမှာရခိုင်ပြည်နယ်တွင်နှိမ့်ချနေတဲ့စီးပွားရေးလူမှုရေးဘက်ပေါင်းစုံအခြေအနေတွေကြောင့်ရခိုင်လက်နက်ကန်အေအဖွဲ့တော်လှန်ရေးပေါ်ပေါက်လာတာဖြစ်ပြီးရခိုင်ပြည်သူအများစုဟာဒီတော်လှန်ရေးကိုထောက်ခံမှုရှိနေတယ်လို့လည်းဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့ရဲ့တနစ်သာစစ်ရေးတင်းမာမှုတွင်အရသာသသိန်းကျော်ဟာစစ်ဘေးသိမ်းကြောင်လျက်ဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ